Welcome to the Voice of America in Burmese.
Mingla nana khima khmyar VOA American tan ye 2014 khu ne September la 2 ye ingar ni manat pai season ni go Washington myo daw ga ni sa tin thau lwin ni ba bi. Line to meter 32 40 48 50 ro ga ni dai yai phan yu na sin nai ja ba de khmyar.ကျွန်တော်ငိမ့်ချမ်းပါဒီမနေ့အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုနန္ဒခင်မှာကြားမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေမှာဆူလို့ရှိလို့ရှိရင်ယူကရိန်းနိုင်ငံမှာခွဲထွက်ရေးတပုံဖွဲ့ရဲ့ခေါင်းဆောင်ကအစိုးရနဲ့အပြစ်ခတ်ရစေးရေးနဲ့အပြန်အလှန်အကျဉ်းသားလဲလှယ်ရေးကိစ္စတွေကိုဆွေးနွေးဖို့အသင့်ရှိတယ်လို့ပြောဆိုလိုက်ပါတယ်နောက်ပြီးတော့အီရတ်နိုင်ငံရဲ့တောင်ဘက်မှာရှိတဲ့မြို့တစ်မြို့တည်းကိုအီရတ်တပ်ဖွဲ့ဝင်တွေခတ်လူမျိုးတက်ခရီးသမားတွေရှိရိုက်ဆစ်သွေးကြွတွေဝင်ရောက်သွားပြီးတဲ့နောက်အဲ့ဒီမြို့ကိုတင်းထားတဲ့ဆစ်သွေးကြွတွေရဲ့၃လကြာတိတ်ပိုက်မှုအဆုံးသတ်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါ်လှလှတန်းနဲ့အတူကြီးညာပေးပါပါခင်ဗျာ
ဟုတ်ကဲ့ပါတော်တာရှင်များခင်ဗျာသမရဦးသိန်းစိန်ဟာဂျာမနီနဲ့အနောက်ဥရောပနိုင်ငံတွေကို၁၀ရက်ကြာခရီးရောက်နေပါတယ်သူ့ရဲ့ခရီးစဉ်နဲ့ပတ်သက်လို့
သမရဦးသိန်းစိန်အစိုးရဟာ reform တွေဘာတွေလုပ်နေတယ်ဆိုပေမဲ့နော်တန်းပြေမှာပြည်သူလူထုတွေကတော့ငှက်ပြပြီးတော့ဆင်းရဲပြီးတော့ရှိနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့
်မြမရေလှုပ်ရှားသူတဦးဖြစ်တဲ့ဦးနွယ်အောင်ပြောသွားတာပါနောက်ပိုင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာမနက်ခင်းအင်္ဂလိပ်သင်ခန်းစာတို့ကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်တင်ဆက်နေကြဖြစ်တဲ့စီးပွားရေးနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်ဂန္ဓာတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်နဲ့ဒေါ်လှလှတန်းတို့ကကြီးညာပေးပါမယ
်ဘီလာရိုရဲ့မြို့တော်မင်းစ်မှာကျင်းပမဲ့ညဉ့်ညံရေးဆွေးနွေးပွဲမှာအပြစ်ခတ်ရစေးရေးနဲ့အပြန်အလှန်အကျဉ်းသားလဲလှယ်ရေးကိစ္စတွေဆွေးနွေးဖို့အတွက်သူ့ဘက်ကအဆင်သင့်ရှိတယ်လို့ယူကရိန်းခွဲထွက်ရေးတပုံခေါင်းဆောင်အန်ဒရီဖာဂင်ကပြောဆိုလိုက်ပါတယ်ပထမချိန်ဆွေးနွေးပွဲကတော့တည်တာတဲ့တိုးတက်မှုတစ်စုံတရာမရှိဘဲနဲ့တင်းတင်းလာနေမှာပြီးဆုံးသွားပါတယ်ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေရဲ့ခေါင်းဆောင်လည်းဖြစ် Republic in Donetsk ကိုသဘောနဲ့ကိုကြီးညာထားတဲ့အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ပါတင်ကသူတို့ပုံမလွတ်လပ်တဲ့ကိုပိုင်အုပ်ချုပ်ခွင့်ပေးမယ်ဆိုရင်ယူကရိန်းနိုင်ငံရဲ့အစိတ်ပိုင်းတစ်ခုဖြစ်ဆက်လက်ပြီးတော့ရှိနေမှာဖြစ်တယ်လို့ပြောဆိုပါတယ်ယူကရိန်းအစိုးရဘက်ကတော့ဒါကိုတရားဝင်ဘာမှတုံ့ပြန်ပြောဆိုခြင်းမရှိပါဘူးတလင်းလာနေစောစောပိုင်းတုန်းကတော့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကရုရှားနိုင်ငံကသူ့နိုင်ငံတွင်းကိုဝင်ရောက်ပြီးတော့ဗျောင်ကျူးကျော်တဲ့အပြုအမူတွေလုပ်နေတယ်လို့ဆွဆွဲပြောဆိုလိုက်ပါတယ်ယူကရိန်းနိုင်ငံအတွင်းမှာရုရှားစစ်သား1000တဲ့မနည်းရောက်ရှိနေတယ်လို့ NATO အဖွဲ့ကပြောပါတယ်ရုရှားကတော့သူ့စစ်သားတွေယူကရိန်းနိုင်ငံအတွင်းမှာမရှိပါဘူးလို့ညင်းဆိုနေပါတယ်တစ်ချိန်တည်းမှာပဲ NATO အဖွဲ့ကရုရှားအနေနဲ့ယူကရိန်းနိုင်ငံအတွင်းကိုကျူးကျော်ရန်လိုတိုက်ခိုက်လာရင်အဆင်သင့်လှိမ့်လင်းမြန်မြန်တုံ့ပြန်နိုင်တဲ့တပ်ဖွဲ့ဖွဲ့စည်းမယ်လို့ NATO ရဲ့အထွေထွေအတွင်းမှူး Anders Fogh Rasmussen ကပြောဆိုလိုက်ပါတယ်အဲ့ဒီတပ်ဖွဲ့မှာထောင်ပေါင်းများစွာရှိတဲ့တပ်ဖွဲ့ဝင်တွေပါဝင်မှဖြစ်ပြီးတော့အမိန်ပေးလိုက်ရင်အချိန်တိုကာလအတွင်းမှာလိုအပ်တဲ့နေရာကိုအရောက်သွားနိုင်ရမယ်လို့ Rasmussen ကဘရပ်ဆဲလ်မြို့မှာတင်းလာနေပြောဆိုလိုက်တာပါသူတို့မှာလေကြောင်းနဲ့ရေကြောင်းအထူးတပ်ဖွဲ့ဝင်တွေအထောက်ပံ့တွေရရှိမှဖြစ်တယ်လို့လည်းပြောပါတယ်အစီအစဉ်အသေးစိတ်ကိုအခုတစ်ပတ်ကုန်ပိုင်းမှာဝေးမြို့မှာပြုလုပ်မဲ့ NATO ထိပ်သီးညီလာခံမှာချပြမယ်လို့လည်းပြောဆိုပါတယ
်ပါကစ္စတန်မှာနိုင်ငံပိုင်ယူတန်လှင့်အစောက်ဦးကိုဝင်ရောက်တင်ပိုက်ပြီးအတန်ထုတ်လွှင့်ချက်ခိတ္တရဆိုင်စီခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြသူရာပေါင်းများစွာတို့ကိုပါကစ္စတန်လုံခြုံရေးတပ်တွေကရုတ်တံလွှင့်အဆောက်အဦးတွင်းကနေတွင်းလာနေကဖယ်ရှားပစ်နိုင်ခဲ့ပါတယ်။ဝင်ကြီးချုပ်နော်ဝတ်ရှာရစ်ယာရူကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတဲ့ဆန္ဒပြသူတွေဟာအစ္စလာမဘတ်မြို့တော်ရှိပါကစ္စတန်ရုတ်တံလွှင့်အဆောက်အဦးတွင်းကိုဝင်ရောက်ခဲ့ကြတဲ့ဖြစ်ရပ်ကိုအဲ့ဒီနိုင်ငံပိုင်ရုတ်တံလွှင့်ဌာနကဓာတ်ရိုက်ထုတ်လွှင့်ပြသနိုင်ခဲ့ပါတယ်။အဲ့ဒီနေ့နှောင်းပိုင်းမှာတစ်သားတင်းပုတ်တွေကင်ဆောင်ထားကြတဲ့ဆန္ဒပြသူတွေကဝင်ကြီးချုပ်နေအင်ကိုတွားရောက်ဖို့ကြိုးပမ်းခဲ့ရမှာရဲကမျက်ရည်ယိုပုံအသုံးပြုခဲ့ပါတယ်။နိုင်ငံပိုင်ရုပ်တံလွှင့်ဌာနမှာတချိန်ကနိုင်မယ်ကြီးခရစ်ကက်အားကစားသမားတဦးလည်းဖြစ်ခဲ့ပြီးလက်ရှိနိုင်ငံရေးတိုက်ခိုက်ခေါင်းဆောင်ဖြစ်သူ Imran Khan ကမစ္စတာရှရက်ဖ်အနေနဲ့ပါကစ္စတန်ကိုဆက်လက်ဦးဆောင်နိုင်ဖို့ကျင့်ဝတ်တိုက်ခိုက်ပိုင်းရပြည့်စုံမှုမရှိကြောင်းဆန္ဒပြသူတွေကိုပြောကြားခဲ့ပါတယ်။ဆန္ဒပြမှုတွေဖြစ်ပွားခဲ့တာရတဲ့ဘက်ကြာပြီးဖြစ်ပေမဲ့မစ္စတာရှရစ်ဝင်ကြီးချုပ်ယာဒူကနေမနှုတ်ထွက်ပေးသည်ဆန္ဒပြမှုတွေကိုရုတ်သိမ်းပေးမှာမဟုတ်ဘူးလို့တိုက်ခိုက်ခေါင်းဆောင်ခန်းကအလေးနဲ့ပြောခဲ့ပါတယ်။ဒီတော့တွင်အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရအမျိုးသမီးဂျန်ဆက်ခီကညင်းကြစွာဆန္ဒပြခွင့်ကိုအမေရိကန်ပြည်ထောင်စုကထောက်ခံပေးမယ်ဆန္ဒပြသူတွေရောအစိုးရဘက်ကပါထိထိန်သိမ်းသိမ်းရှိကြဖို့နှင့်ပိုင်ဆိုင်ပစ္စည်းတွေဖျက်ဆီးမှုဟာနိုင်ငံ၏သဘောထားကွဲလွဲမှုများကိုဖြေရှင်းရမှာလက်ခံတဲ့နီးနိုင်မဟုတ်ကြောင်းဝါရှင်တန်မှာပြောကြားခဲ့ပါတယ်
ခရစ်ကုတ်မြို့ရဲ့တောင်ဘက်မှာရှိတဲ့ ဆူလိုင်မန်ဘက်မြို့အတွင်းကိုတနင်္လာနေ့မှာအီရတ်တပ်ဖွဲ့တွေခတ်လူမျိုးတက်ခိုင်သမားတွေရှိရစစ်သွေးကြွတွေဝင်ရောက်သွားခဲ့ပြီးတဲ့နောက်အဲ့ဒီမြို့ကို Islamic နိုင်ငံတော်လို့သူတို့ကိုယ်သူတို့နာမည်ပေးထားတဲ့စစ်သွေးကြွအဖွဲ့ရဲ့တုံးလာကြာတိမ့်ပိုက်မှုကိုအဆုံးသတ်သွားစေခဲ့ပါတယ်။အဲ့ဒီမြို့ကိုအခုဆိုရင်အထောက်ပံ့နေပို့ပေးနေပါပြီ။အမေရိကန်နိုင်ငံကရေနဲ့အစားအစာတွေလေကြောင်းကနေပြီးတော့ချပေးနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်နေမှာဖြစ်တယ်လို့ American စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့တုန်းကတော့မူဆိုရေလောင်တမန်အနီးမှာတိုက်ခိုက်မှု၃ချိန်ပြုလုပ်ခဲ့ပါတယ်။အီရတ်နိုင်ငံမှာ ISIL စစ်သွေးကြွအဖွဲ့ကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုကိုဗြိတိန်နိုင်ငံကထောက်ခံတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတနင်္လာနေ့မှာပါလီမန်မှာပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံအနေနဲ့ Islamic စစ်သွေးကြွတွေနဲ့ပူးပေါင်းတိုက်ခိုက်နေတဲ့ဗြိတိန်နိုင်ငံသားတွေရဲ့ချင်းချောက်တာတွေကိုရင်ဆိုင်ဖို့အတွက်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေသစ်တရပြဋ္ဌာန်းဖို့လိုအပ်နေပြီလို့ Mr. Cameron ကပါလီမန်ကိုပြောဆိုလိုက်ပါတယ်။
ဤစွေညစီရနေဆက်ကိုနောက်လာကြအိုင်လန်ကငင်းချမ်းရေးထိမ့်တက်တွေဆင်မလွတ်မီကုလသမဂ္ဂထံကလုံခြုံရေးအမခံချက်တွေရဖို့လိုအပ်ကြောင်းအိုင်လန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ဂိုလန်ကုန်းမြင့်ဒေသကိုအိုင်လန်ကနောက်ထပ်စစ်သားတွေမပို့မီငင်းချမ်းရေးထိမ့်လုပ်ငန်းတွေနဲ့လက်ခံနိုင်လောက်တဲ့အန်ဒီရဲ့အဆင့်ရှိတယ်ဆိုတာကိုကုလသမဂ္ဂကပြပြသားသားထုတ်ပြန်ပေးရမယ်လို့ဆိုင်မန်ကော်ဗနီက RTE Irish အသံွင့်ဌာနကိုဒီကနေ့ပြောလိုက်ပါတယ်ဂိုလန်ကုန်းမြင့်ဒေသမှာပြီးခဲ့တဲ့သတင်းပတ်ကဖီဂျီငင်းချမ်းရေးထိမ့်တက်သား44ယောက်ကို Islamic အုပ်စုကဆက်လက်ထိမ့်သိမ်းထားတာဖြစ်ပါတယ်အိုင်လန်ဒီနဲ့အောက်တိုဘာလကျငင်းချမ်းရေးထိမ့်တက်ဆီလွတ်ဖို့အလှည့်ကျမှာဖြစ်ပါတယ
်ဗီအိုအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
် VOA American အသံမြန်မာပိုင်းအစီအစဉ်ကနေမနေ့ဖက်နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာအစိုးရနဲ့ညီညွတ်ရေးဆွေးနွေးမှုတွေပြုလုပ်နေပြီးတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးသဘောတူညီချက်ရဖို့အတွက်ကြိုးစားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆက်နှဖွဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေကရင်အမျိုးသားအစည်းအရုံး KNU ကယာယီထုတ်နှုတ်ထွက်လိုက်ပါတယ် UNFC ရဲ့ပထမဦးဆုံးညီလာခံကိုထိုင်းနိုင်ငံချင်းမန်မြို့မှာကျင်းပနေပြီးအစည်းအဝေးရဲ့၄ရက်မြောက်နေ့ဖြစ်တဲ့ဩဂုတ်လ31ရက်နေ့မှာ KNU ကိုယ်စားလှယ်အဖွဲ့ကအစည်းအဝေးကနေထွက်ခွာသွားတာဖြစ်ပါတယ်ဖက်ဒရယ်ကောင်စီရဲ့ဖွဲ့စည်းမှုမူဝါဒပိုင်းနဲ့ KNU အဖွဲ့ရဲ့မဟာမိတ်ပိုင်းဆိုင်ရာမူဝါဒကွဲလွဲနေတဲ့အတွက်ကြောင့်လက်ခံလို့မရနိုင်လို့အစည်းအဝေးကနေထွက်ခွာသွားတာဖြစ်ပြီး UNSC အဖွဲ့အဖြစ်ပါဝင်ခြင်းကနေလောလောဆယ်မှာရပ်ဆိုင်းထားတယ်လို့ KNU ဘူကော်မတီရဲ့အလုပ်မှုဆောင်ကော်မတီဝင်စောတာဒိုမူက VOA ကိုပြောဆိုပါတယ် UNFC ရဲ့အတွင်းရင်းမှုဦးနိုင်ဟန်တာကတော့ KNU အနေနဲ့ဆုံးဖြတ်ချက်ကိုဘူကော်မတီမှာပြန်ပြီးတော့အတည်ပြုရမယ်အုံမှဖြစ်ပြီးတော့ KNU ပြန်လည်ပါဝင်ရေးအတွက်တကားဖွင့်ထားတယ်လို့ပြောပါတယ် UNFC ရဲ့ညီလာခံကိုတလင်းလာနေမှာဆက်လက်ကျင်းပလျက်ရှိပြီးရှေ့လုပ်ငန်းစဉ်တွေဆွေးနွေးဆဲဖြစ်တယ်လို့မပြီးပြတ်သေးတဲ့အောင်ဒီကနေ့ဆက်ပြီးတော့ဆွေးနွေးသွားမယ်လို့သိရပါတယ
်ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုအကြီးအကဲယာရုနေရာများအတွက်အမိတင်သွင်းရာမှာတရုတ်စိုးရကတင်းကျပ်စွာချုပ်ကိုင်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှင်းပြဖို့စူးစမ်းခဲ့တဲ့တရုတ်အစိုးရအရာရှိတဦးကို Wine or Hit ခဲ့ကြတဲ့လှုပ်ရှားသူတွေကိုဟောင်ကောင်ရဲကလူစုခွဲလိုက်ပါတယ်ရုပ်မျိုးသားပြည်သူလွှတ်တော်လက်ရှိကော်မတီရဲ့လက်ထောက်ညွှန်ကြားရေးမှူးကြီးလီဖေးကဟောင်ကောင်လွှတ်တော်အမတ်များကိုတွင်းနာနေ့ကစတင်ရှင်းပြရမှာဒီမိုကရေစီရေးလှှရှားသူတွေနဲ့လွှတ်တော်အမတ်တွေက Wine or Hit ခဲ့ကြတာဖြစ်ပါတယ်။ခုလို Wine or Hit ခဲ့ကြတာဟာဟောင်ကောင်သားတွေရဲ့စိတ်မကျေနပ်မှုကိုအဓိကဖော်ပြရာရောက်တယ်လို့လှှရှားသူတွေကပြောပါတယ်။ဆန္ဒပြသူတွေကိုရဲကနေရာကနေနှင်ထုတ်ခဲ့ပြီးနောက်မစ္စတာလီကဆက်လက်ပြောကြားတဲ့မိကုံးမှာခုလိုဆုံးဖြတ်ချက်ချရတာဟာတရားဥပဒေစိုးမိုးရေးနဲ့ဟောင်ကောင်ရဲ့ရေရှည်တည်ငြိမ်ရေးကိုအကာအကွယ်ပေးလိုတဲ့အတွက်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံမှာအဖမ်းခံထားရတဲ့အမေရိကန်နိုင်ငံသား၃ယောက်ကသူတို့ရဲ့လွတ်မြောက်ရေးကိုအမခံချက်ရရှိနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အစိမ့်မြင့်တာဝန်ရှိသူတယောက်ဆီလွတ်ပေးဖို့တောင်းဆိုနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုတွားရောက်ကြတဲ့အမေရိကန်သတင်းတောက်တွေနဲ့တွစ်ဆုံမေးမြန်းမှုပြုလုပ်ဖို့မြောက်ကိုရီးယားအစိုးရကစီစဉ်ပေးချိန်မှာဖမ်းဆီးခံထားရသူတွေကအခုလိုပြောလိုက်တာဖြစ်ပါတယ်။ Kenneth Bay, Matthew Milan နဲ့ Jeffrey Fowler တို့ဟာအမေရိကန်ပြည်ထောင်စုကထင်ရှားတဲ့ကိုယ်စားလှယ်တယောက်ဆီလွတ်ပြီးတော့သူတို့ရဲ့လွတ်မြောက်ရေးအတွက်တရရိုက်မေတ္တာရပ်ခံပေးဖို့ပြောဆိုနေတာကိုမြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေကဘေးကနေကြည့်ရှုနေပါတယ်။ထောင်ဒဏ်15နှစ်အပြည့် တန်ချမှတ်ခံထားရတဲ့ဘေးကသူ့ရဲ့ကျန်းမာရေးမကောင်းတဲ့အကြောင်းပြောဆိုသလိုမေလာကလည်းသူ့ရဲ့အခြေအနေဟာအလွန်အရေးကြီးနေပြီလို့ပြောပါတယ်မေလာနဲ့ဖောလာတို့နှစ်ဦးစလုံးဟာတရားရင်ဆိုင်ဖို့စောင့်နေကြရတာပါမြောက်ကိုရီးယားကိုတွားရောက်တဲ့ CNN နဲ့ AP သတင်းတောက်တွေကိုဖမ်းဆီးထားသူတွေနဲ့ပြုံရမ်းမြို့မှာတအုပ်ကို9မိနစ်စီတွေ့ဆုံခွင့်ပြုခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားတွေဟာတနင်္လာနေ့မှာ Labor Day အလုပ်သမားနေ့အားလိုက်ရဲ့အဖြစ်ဆင်နွှဲနေကြပါတယ်ဒီနေ့မှာသမ္မတ Barack Obama ကအလုပ်သမားတွေရဲ့အ ਨੇ ဆုံးဝင်ငွေကိုတိုးမြှင့်ပေးဖို့အတွက် Congress လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်တနင်္လာနေ့အလုပ်သမားနေ့ပြည်ဝဲရှင်ပွဲဆင်နွှဲနေတဲ့ West Coast ပြည်နယ်မှာမင်ကွန်းပြောဆိုရာမှာအ ਨੇ ဆုံးလစာကိုတိုးမြှင့်ပေးတဲ့ပြည်နယ်တွေကအ ਨੇ ဆုံးငွေတိုးမပေးတဲ့ပြည်နယ်တွေထက်အလုပ်ကိုင်တွေပိုးပြီးတော့တိုးတက်လာတယ်လို့ပြောဆိုပါတယ်သမ္မတကတနင်္ဂနွေလို့အနည်းဆုံးဝင်ငွေကိုတနာယီ 9.25 ဒေါ်လာကနေတနာယီကို 10.13 ဒေါ်လာအထိတိုးမြှင့်ပေးဖို့ကွန်ကရစ်ကိုတောင်းခံလိုက်ပါတယ်။အမေရိကန်အလုပ်သမားနေဟာတိုင်းပြည်အတွင်းမှာရှိတဲ့အလုပ်သမားတွေရဲ့တာဝန်ကျေမှုကိုဂုဏ်ပြုတာဖြစ်တယ်လို့နယူးယောက်ဒီကုံဆုံတဲ့အထိတ်မှတ်ဖြစ်ပျော်ဝဲရှင်ပွဲပြုလုပ်တာလည်းဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ဒေါ်လှလှတန်းတို့ကကြီးညာခဲ့ပါရပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်။အခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့ပါကစ္စတန်သတင်းနဲ့စပါမယ်။ပါကစ္စတန်နိုင်ငံမှာရုပ်မြင့်တန်ကြားအတန်လွှင့်ရုံကိုဝင်စီဘီရုပ်တန်လွှင့်မှုတွေပြတ်တောက်စေခဲ့တဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖယ်ရှားနိုင်ခဲ့ပါတယ်။ဝန်ကြီးချုပ်နဝရှာရက်နှုတ်ထွက်ဖို့တောင်းဆိုနေကြတဲ့ဆန္ဒပြသူတွေဟာပါကစ္စတန်ရုပ်မြင့်သံကြား PTV အဆောက်အုံနဲ့ဝင်စီးခဲ့ကြတာဖြစ်ပါတယ် PTV ဟာမြို့တော်အစ္စလာမဘတ်မှာဆန္ဒပြမှုတွေကိုတိုက်ရိုက်ထုတ်လွှင့်နေတာပါအဲ့ဒီနောက်မှာတော့တစ်သားထုတ်တွေကင်ဆောင်ထားတဲ့ဆန္ဒပြသူတွေဟာဝင်ကြီးချုပ်အိမ်တော်ကိုချီတက်ခဲ့ကြပြီးရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေသုံးပြီးဖြိုခွဲခဲ့ရပါတယ်အတိုက်ခံခေါင်းဆောင်အီမန်ခန်းကတော့ဝင်ကြီးချုပ်နဝရှာရစ်မထွက်မချင်းဆန္ဒပြမှုတွေဆက်လုပ်နေမယ်လို့ကြေငြာထားပါတယ်တနင်္ဂနွေနေ့ညကတော့သူဟာငိမ့်ချန်းစွာဆန္ဒပြသူတွေကိုဖြိုခွဲခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရက်ဟာတရားမဝင်ဘူးလို့ပြောပြီးတုံ့ပြန်ဖို့ကိုလည်းနှိုးဆော်ထားပါတယ်ကျွန်တ
ော်ကနဝရှာရစ်ကိုနှုတ်ထွက်ဖို့တောင်းဆိုပါတယ်ဘာကြောင့်လဲဆိုတော့ပါကစ္စတန်တနိုင်ငံလုံးကလူတွေကသူ့ကိုဆန့်ကျင်နေပါပြီနောက်ပြီးပါကစ္စတန်ပြည်သူတွေမှာလည်းဆုံးရှုံးမှုတွေဥစ္စာပစ္စည်းဆုံးရှုံးမှုတွေဖြစ်နေပါတယ်ဒါတွေအလုံးဟာခမားကြောင့်ပဲခမားဟာဝန်ကြီးချုပ်အဖြစ်ဆက်ပြီးဥဆောင်ဖို့အကြောင်းမရှိတော့ပါဘူးဒီချိန်ဟာအဆုံးဖြတ်ပေးမယ့်အချိန်ပါခမားတို့ဒီနိုင်ငံကိုလွတ်လပ်စေခြင်းရင်တကယ်ဒီမိုကရေစီရစေခြင်းရင်လမ်းပေါ်ထွက်ဖို့အချိန်ရောက်ပါပြီ
ပါကစ္စတန်စစ်ကောင်းဆောင်တွေကလည်းအစိုးရအနေနဲ့အခုလိုရှေးမတိုးနောက်မဆုတ်တာဖြစ်နေတာကိုအဆုံးသတ်သင့်ပြီလို့ပြောပါတယ်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးရာဟီရှာရစ်ကလည်းအခုလိုထပ်ပြီးအင်အားသုံးမယ်ဆိုရင်မငြိမ်သက်မှုတွေထပ်ပြီးဖြစ်နေအောင်မယ်လို့ပြောပါတယ်ပါကစ္စတန်ရုပ်မြင်သံကြား PTV ရဲ့ယုံကပျက်စီးမှုတွေကတော့ကြီးပါတယ်လို့စီမံခန့်ခွဲမှုဒါရိုက်တာမိုဟာမက်မာလစ်က VOA ဥရဒူးဌာနကိုပြောပါတယ
်ခင်ဗျာ हमारा कोई आधा घंटा करीबन नशियात बन रही है 25-30 minutes और
ကျွန်တော်တို့ရဲ့ထုတ်လွှင့်တာတွေကိုနိုင်ွယ်လောက်ရထားလိုက်ရပါတယ်။ဘာတွေဆုံးရှုံးသွားသလဲဆိုတာကိုတော့စဉ်းရင်းကောက်နေပါတယ်။ဆန္ဒပြသူတွေကတစ်သားထုတ်တွေလက်နက်အမျိုးမျိုးကိုကင်ဆောင်ထားပါတယ်။နောက်ပြီးဒီမှာရှိတဲ့ဆက်ပစ္စည်းတွေကိုလည်းဖျက်ဆီးသွားခဲ့ပါတယ်။တချို့ဆက်ပစ္စည်းတွေကတော့အခိုးခံရပါတယ်လို့ဥရဒူးဘာသာစကားနဲ့ပြောသွားတာပါ။အယူဆွဲပြင်းတဲ့တရားဟောဆရာတဟဲဦးကဒါရီကလည်းမစ္စတာရှာရစ်နှုတ်ထွက်သွားရင်တော့ဆန္ဒပြမှုတွေကိုရပ်ဆိုင်မှာမဟုတ်ဘူးလို့ပြောပါတယ်။
ကျွန်တော်တို့ဟာဒီယာရူးကထွက်သွားရင်တောင်ပြန်မှာမဟုတ်ပါဘူးကျွန်တော်တို့ဟာပါကစ္စတန်နိုင်ငံအစ်စ်တိဆောက်ပြီးမှပြန်မှာပါကျွန်တော်တို့ဟာတော်လိုင်းရေးတစ်ခုလုပ်နေတာပါယာရူးထွက်ရုံလောက်နဲ့တော့မလုံလောက်ပါဘူးအခုတော့ဖျားသခင်ရဲ့အလိုတော်ရတော်လိုင်းရေးကြီးစပါပြီ
ဝါရှင်တန်မြို့တော်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂျန်ပန်စကီကအမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်ကိုထောက်ခံပါတယ်ဒါပေမဲ့ဆန္ဒပြသူတွေရောအစိုးရကိုပါထိမ့်သိမ့်သိမ့်သိမ့်လှုပ်ကြဖို့နဲ့နိုင်ငံရေးရကွဲပြားမှုတွေကိုဖြေရှင်းဖို့ပစ္စည်းတွေကိုဖျက်ဆီးတာကိုတော့လက်မခံပါဘူးလို့ပြောသွားပါတယ်။ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာအစ္စလာမဘတ်မြို့တော်မှာတပိတ်စခန်းဖွင့်ပြီးဆန္ဒပြနေတာပါ။အတိုက်ခံတွေဘက်ကပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲမှာမစ္စတာရှာရစ်ကမဲမတမာမှုတွေအကြီးအကျယ်လှုပ်ခဲ့တယ်လို့စွပ်စွဲထားတာပါ။နိုင်ငံတကာလေးလာသူတွေကတော့ရွေးကောက်ပွဲဟာလွတ်လပ်ပြီးမျှတပါတယ်လို့ပြောဆိုထားပါတယ်။ဆန္ဒပြမှုတွေကိုရိုက်ကူးနေတဲ့သတင်းသမားတွေကိုလည်းရဲတပ်ဖွဲ့ဝင်တွေကတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီအတွက်တချို့သတင်းသမားတွေအပြင်းထန်ဒဏ်ရာရခဲ့ပါတယ်။အခုလိုသတင်းသမားတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးမယ်လို့အစိုးရကကြေညာပေးထားပါတယ်ခင်ဗျာ။
မှန်ရှင်နှစ်ပေါင်းရာချီပျောက်ဆုံးနေတဲ့ဓမ္မစေရီခေါင်းလောင်းကိုရှာဖွေနေတာဟာစိတ်ကူးရင်တဲ့လောက်ရတခုလားတမိုင်းဝင်ရှာဖွေရေးအစီအစဉ်တစ်ခုဖြစ်အစိုးရကပဲဖြစ်ဖြစ်အများပြည်သူကပဲဖြစ်ဖြစ်ဝိုင်းပြီးတော့အားပေးတင်သလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြဖို့ကိုသောတာရှင်တွေကိုဖိတ်ခေါ်ပါလိမ့်ရှင
်။အင်္ဂါညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရခင်ဗျာအခုဆက်လက်ပြီးတော့မြန်မာသတင်းတပုတ်နဲ့ဆက်ပေးပါရစေ10ရက်ကြာမဲ့အနောက်ဥရောပ3နိုင်ငံခီးစဉ်အတွက်သမ္မတဦးသိန်းစိန်ဟာမြန်မာနိုင်ငံကနေထွက်ခွာသွားပါပြီဂျာမနီဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေကိုပထမဆုံးချိန်တွားရောက်မဲ့ခီးစဉ်ဟာနှစ်နိုင်ငံချင်းဆက်ဆံရေးအရင်ကထက်တိုးတက်ကောင်းမွန်လာတယ်ဆိုတာပြသဖို့ဖြစ်တယ်လို့သမ္မတရုံးတာဝန်ရှိသူကပြောပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်
ဆယ်ရကြာအနောက်ဥရောပ၃နိုင်ငံခီးစဉ်အတွက်သမ္မတဦးသိန်းစိန်ဟာမြန်မာနိုင်ငံကနေစတင်ထွက်ခွာသွားပါပြီ။ဂျာမနီ၊ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေကိုပထမဆုံးချိန်တွားရောက်မဲ့ခီးစဉ်ဟာနှစ်နိုင်ငံချင်းဆက်ဆံရေးအရင်ကထက်တိုးတက်ကောင်းမွန်လာတယ်ဆိုတာကိုပြသဖို့ဖြစ်တယ်လို့လည်းသမ္မတရုံးတာဝန်ရှိသူတဦးက VOA ကိုပြောပါရယ်။သမ္မတဦးသိန်းစိန်ဟာအင်္ဂါနေ့မှာဂျာမနီနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတော့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ဗုဒ္ဓဖူးနေ့မှာတွေ့ဆုံပြီးတဲ့နောက်သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ဒါအပြင်သမ္မတဦးသိန်းစိန်ဟာဂျာမနီသမ္မတရဲ့ဖိတ်ခေါ်ချက်အရနှစ်နိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်တွားရောက်လည်ပတ်တာဖြစ်တယ်လို့လည်းသမ္မတရုံးရဲ့အကြီးအကဲအရာရှိတဦးက VOA ကိုပြောပါတယ
်။ဂျာမနီသမ္မတကကျွန်တော်တို့နိုင်ငံကိုလာသွားပြီပေါ့နော်။သာသွားပြီးတော့ဖိတ်ကြားချက်အရဒါ return visit ပြန်သွားတာပေါ့နောက်တစ်ချက်ကဂျာမနီကပေါ့အရင်ငါးဆလခင်ပါတဲ့အတိုင်းကျွန်တော်တို့နိုင်ငံနဲ့အပူပေါင်းဆောင်ရွက်မှုပေါ့တော်တော်လေးထဲထဲဝင်ဝင်နဲ့ချင်ချင်ရှိခဲ့တဲ့နိုင်ငံပေါ့လေနောက်ဆုံးကျွန်တော်တို့ငွေဆက်ကူထုတ်တဲ့ဝါစီဆက်ယုံပေါ့နော်ဆက်ယုံကအစကျွန်တော်တို့ကဂျာမနီမိတ်တွေပေါ့နော်အရင်တုန်းကဂျာမနီဘက်ကအပူပေါင်းဖန်မှုတွေအများကြီးရှိခဲ့တယ်ပေါ့နော်အဲ့တော့ဒါကအခုသမရာကြီးလက်ထက်မှာဂျာမနီနဲ့ဆက်ဆံရေးပေါ့လေပြန်ပြီးတော့ညှင့်တင်နိုင်တဲ့အနေထားပေါ့
ဂျာမန်သမရယိုဟင်ဂေါနေရောဂျာတာပတိနေမှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်အဲ့ဒီနောက်သမရဦးသိန်းစိန်ဟာဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေကိုဆက်လက်ထွက်ခွာมาဖြစ်ပြီးဆွစ်ဇာလန်သမရဒီတာဘူကာလတ်နဲ့တောက်ကြနေမှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒီဆွစ်ဇာလန်နိုင်ငံခီးစဉ်ထူးခြားမှုနဲ့ပတ်သက်လို့လည်းသမရရုံးရဲ့အကြီးအကဲအရာရှိကအခုလိုပြောပြပါတယ်
ဆွစ်ဇာလန်ကတော့ကျွန်တော်တို့ဟိုနိုင်ငံနဲ့ပတ်သက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုဆိုင်ရာပေါ့အကူအညီတွေကျွန်တော်တို့နာဂစ်မှာလည်းအများကြီးပေးခဲ့တယ်ပေါ့နောက်ပိုင်းဒီနောက်ပိုင်းမှာတမန်ကြီးလက်ထက်မှာဆွစ်နဲ့ဆက်ဆံရေးကပို့ပြီးတော့ပူးပေါင်းဆောင်မှုတွေမြင့်မားလာတယ်ပေါ့နော်အခုခီးစဉ်မှာလည်းနိုင်ငံဆက်ဆံရေးပေါ့နော်ဆက်ဆံရေးမြင့်တင်နိုင်တဲ့အပြင်ပူးပေါင်းဆောင်မှုတွေပေါ့အကူအညီမှုတွေပေါ့လေအဲ့ဒါတွေလည်းအလားတူတိုးတက်လာမယ်လို့မျှော်လင့်ထားပါတယ
်။ဟိုနယ်သာလန်ကကြတော့ဒီမြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတို့ကမြဲတစီဝေဖန်ခဲ့တဲ့နိုင်ငံကအခုသမရဦးသိန်းစိန်ကိုဖိတ်ခေါ်ပြီးတော့ပေါ့နော်မြန်မာအစိုးရနဲ့တို့ဆက်ဆံရေးကောင်းမွန်အောင်ကြိုးစားတဲ့အနေအထားမှာကိုပြောပြလို့ရမှာရှင
်။ဥရောပပေါ့နော်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအနောက်နိုင်ငံတွေနဲ့ဆက်ဆံရေးမြင့်တင်နေတယ်မှာသမရဦးနေနဲ့ဆက်မှတ်ထားတဲ့မူဝါဒကဟိုကမ္ဘာနိုင်ငံအားလုံးနဲ့တင်ပြကြတာဘီကောင်းမွန်တဲ့ဆက်ဆံရေးထူထောင်နိုင်ရေးပေါ့ဆိုလိုတာကကျွန်တော်တို့အရှိန်အောင်မခွဲခြားပါဘူးเนาะအဲ့ဒီထဲမှာမှာဥရောပမှာစီးပွားရေးရပါဝါဟောက်ဖြစ်တဲ့ဂျာမနီနောက်ဟိုဘက်မှာကအဲ့ဆွစ်ဇာလန်ပေါ့เนาะဒါကတော့ဟိုဘန်နာရေးဆိုင်ရာပေါ့เนาะကမ္ဘာဘူးချက်သဘောမျိုးဖြစ်နေနောက်နယ်သာလန်ကလည်းကျွန်တော်တို့အထူးသဖြင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အဲ့ဂျန်နဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဒီဘက်မှာ Amazon အပါဝင်ပေါ့เนาะဂျန်နဲ့ဟာတွေလည်းအလားတူကုန်ထောက်ပံ့နေတာရှိပါတယ်။အဲတချိန်တည်းမှာပဲကျွန်တော်တို့ပြည်တွင်းမှာရှိတဲ့ဒီအကြောင်းပေါ့လေ။အဲအိမ်မှာလည်းကုန်ထောက်ပံ့နေတာလေဤပညာရပေါ့။ကုန်ဝင်ပေးနေတာရှိပါတယ်။အဲတော့နယ်သာလန်နဲ့ကလည်းပူးပေါင်းဆောင်ရွက်မှုပေါ့နော်။အဲဒါနိုင်ငံရေးရဆက်ဆံရေးအပြင်နောက်ကျန်တဲ့ခန္ဓာတွေမှာပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်မှုလားအော်ပြောမှန်းထားပါလား။
သမ္မတဦးသိန်းစိန်နဲ့အတူနိုင်ငံသားရေးဝန်ကြီးဦးနာမောင်လွင်ပြန်ကြားရေးဝန်ကြီးဦးရဲထွန်းနဲ့တကသမ္မတရုံးဝန်ကြီးတွေလည်းလိုက်ပါသွားပါတယ်ရှင်။
မဲအင်ဂျင်နိုင်တင်ပြသွားတာပါ သမရခီးစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်သတင်းတစ်ပုဒ်ကိုဆက်လက်တင်ပြပါမယ်။မြန်မာအစိုးရရဲ့ပြည်ဝင်ပြောင်းလဲရေးတွေဟာအမှန်တကယ်ဖော်ဆောင်နိုင်ခြင်းမရှိဘဲအပြောတတ်တတ်ပဲဖြစ်နေတဲ့သမရဦးသိန်းစိန်ရဲ့ဥရောပခီးစဉ်ကိုမကြိုဆိုတဲ့အကြောင်းဥရောပမြန်မာဒီမိုကရေစီလှုပ်ရှားသူတွေကပြောလိုက်ပါတယ်။မြန်မာသမရဦးသိန်းစိန်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကိုစတင်တဲ့အချိန်မှာပဲအခုလိုပြောလိုက်တာဖြစ်ပါတယ်။ဒါအပြင်သမရဦးသိန်းစိန်ရဲ့ခီးစဉ်တွေအတွင်းမှာကန့်ကွက်ဆန္ဒပြဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။အခြေအနေအပြည့်စုံကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ
်။ဟုတ်ကဲ့ပါမြန်မာသမရဦးသိန်းစိန်ဟာ၁၀ရက်ကြာဥရောပသုံးနိုင်ငံခီးစဉ်ကိုတနင်္လာနေ့ကစတင်လိုက်ပြီးတော့ဒီကနေ့အင်္ဂါနေ့မှာတော့ဂျာမနီနိုင်ငံကိုအရင်ဆုံးရောက်ရှိမှာပါ။သမရဦးသိန်းစိန်ဟာဂျာမနီသမရရဲ့ဖိတ်ကြားချက်အရနိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်သွားရောက်တာဖြစ်ပြီးဂျမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ရောသမရယော်ခင်ဂော့ခ်နဲ့ပါတွေ့ဆုံမှာဖြစ်တယ်လို့မြန်မာသမရယုံတာဝန်ရှိသူတဦးကပြောပါတယ်။ဒါဟာသမရဦးသိန်းစိန်အတွက်တော့သမရအဖြစ်နဲ့ပထမဆုံးအကြိမ်ဂျာမနီကိုတွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာသမရရဲ့ခီးစဉ်ပေါ်မှာဥရောပရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတဦးဖြစ်တဲ့ဦးနွေအောင်ကသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။သမရဦးသိန်းစိန်အစိုးရဟာ reform တွေပါလေလုပ်နေတယ်ဆိုပေမဲ့နော်တိုင်းပြည်မှာပြည်သူလူထုတွေကတော့ငှက်ပြပြီးတော့ဆင်းရဲပြီးတော့ရှိနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့လူလာတာကိုကျွန်တော်တို့ကတော့မကြိုဆိုနိုင်ဘူးကျွန်တော်တို့ကသူ့ကိုဆန္ဒပြမှာပဲ reform ဆိုတာကတော့ဘာမှ reform မရှိဘူးเนาะဟို lip service ပဲရှိတယ်เนาะဘာသာကဟိုပြောချင်တာပြောနေတာပဲရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ကမကြိုဆိုတာ
မြန်မာဆိုရကပြည်ဝင်ပြောင်းလဲရေးတွေလှုပ်ဆောင်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံသားတွေအတွက်အမှန်တကယ်လိုအပ်နေတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ဥနွေအောင်ကအခုလိုထောက်ပြပါတယ
်။တိုင်းပြည်မှာကအခြေခံဥရေကအရေးကြီးတယ်နော်။ဒါပေမဲ့နော်သူတို့ကဘာမှဟိုဒီကိစ္စကိုဟိုလှုပ်ပေးနိုင်တဲ့ဟာမျိုးမရှိဘူး။စစ်တပ်ကလားဟလာသူတို့ကလက်ခံထားတယ်နော်။တရားဥပဒေကိစ္စမှာဆိုလို့ရှိရင်လည်းပဲအာမထီရောက်တဲ့တရားဥပဒေစိုးမိုးရေးဆိုတာသူတို့မလုပ်နေဘူးပြည်တွင်းမှာဇယားမြေတွေပိန်းနာတွေပါတွေနောက်ပြီးတော့စီးနီစီမံကိန်းမှာလည်းပဲတိုင်းပြည်သားတွေကနစ်နာနေရတယ်ခံစားနေရတယ်မီဒီယာကိစ္စတွေနောက်ပြီးတော့ဒီပုံမှန်ဆက်ရှိလုံးဝဟိုဒီဥစားကလက်ခံလို့မရတဲ့ကိစ္စတွေဒါတွေကိုကြည့်ခြင်းအားဖြင့်ကျွန်တော်မြန်မာနိုင်ငံမှာပြည်သူလူထုတွေပဲနစ်နာတယ်ဆိုတာကတော့ဥစားကဟိုလက်ပြမှာစင်သွားလို့ကျွန်တော်တို့မြင်နိုင်ပါတယ်ရှင်းရှင်းလင်းလင်
းသမရဦးသိန်းစိန်ဟာဂျာမနီနိုင်ငံကတဆင့်ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေကိုတွားရောက်มาဖြစ်ပြီးနယ်သာလန်နိုင်ငံမှာတော့မြန်မာရေလှူရှားသူတွေကသမရဦးသိန်းစိန်ရဲ့ခီးစဉ်ပေါ်မှာကန့်ကွက်ဆန္ဒပြဖို့စီစဉ်နေတယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေနယ်သာလန်ရုံးတာဝန်ခံဦးလှမျက်နှာကပြောပါတယ်
ဒီတွင်မှာဖြစ်ပျက်နေတဲ့ပြည်သူတိုင်းပြည်သားတွေရဲ့ပြဿနာတွေကိုယနေ့ခေတ်ဒီဦးသိန်းစရာဖြေရှင်းနိုင်တဲ့အခါလည်းမရှိဘူးဗျာ။ဒါကိုခင်ဗျားတို့ပြည်ပြင်ပြောင်းလဲမှုကိုဆိုတာကိုစိတ်ကောင်းစင်နာကောင်းနဲ့ပြည်ပြင်ပေးပါဆိုတာကိုပဲပြောချင်တာပါ။ကျွန်တော်ဆန္ဒပြတယ်ဆိုတဲ့ဥစ္စာကလည်းသူတို့မကြိုက်ဘူးဆိုတာပုံစံမျိုးပုံကိုရရအောင်ကျွန်တော်ပြောတာမဟုတ်ဘူး။ဖွဲ့စည်းထားတဲ့ကိုကြည်ချင်းချင်းရဲ့အပေါ်မှာကျွန်တော်တို့ကပြောမှာဖြစ်ပါတာ။
2012ခုနှစ်ကအရသာအစိုးရတစ်ဖြစ်နေပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာပြီးတဲ့နောက်မြန်မာအစိုးရဟာဥရောပအပါအဝင်အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုတွေပိုများလာခဲ့ပြီးတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကလည်းမြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့ထားမှုတွေကိုလျှော့ချလာခဲ့တာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့ဂျာမနီသမ္မတမြန်မာနိုင်ငံကိုတွားရောက်ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတွေတိုးမြင့်လာခဲ့တာပါ။အဲ့ဒီခီးစဉ်အတွင်းမြန်မာနိုင်ငံကဂျာမနီကိုပေးရမယ့်အကြွေယူရို1ဘီလီယံတဲ့ကတစ်ဝက်ကိုလျှော်ပစ်ခဲ့ပြီးတော့ကျန်တဲ့တစ်ဝက်ကိုတော့အတိုး300ခန့်လုံးနဲ့15နှစ်အတွင်းအရစ်ကြပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဂျာမနီနဲ့မြန်မာနိုင်ငံကြားနှစ်နိုင်ငံကုန်သွယ်မှုဟာ2012နဲ့2013မန္တလေးနှစ်အတွင်းစုစုပေါင်းအမေရိကန်ဒေါ်လာ188သန်းတန်ဖိုးရှိခဲ့ပါတယ်။2013-14ပထမ6လမှာတော့နှစ်နိုင်ငံကြားကုန်သွယ်မှုဟာ 48.14 တန်းရှိခဲ့ပြီးတော့2013ဇူလိုင်လအထိမြန်မာနိုင်ငံမှာဂျာမနီရဲ့ယင်းနီးမြုံနံမှုကတော့ 18.5 တန်းရှိခဲ့ပါတယ်။ဂျာမနီကုမ္ပဏီအများစုကတော့မြန်မာနိုင်ငံရဲ့အခြေခံအဆောက်အအုံတွေဖြစ်တဲ့ယထာပို့ဆောင်ရေးလျှက်စစ်ထုတ်လုပ်မှုလူသုံးကုန်နဲ့ကားထုတ်လုပ်မှုစတာတွေမှာယင်းနှိမ့်နှံဖို့စိတ်ဝင်စားနေကြပါတယ်။ဒါ့အပြင်ဂျာမနီနိုင်ငံဟာအာရှတစ်ကဂျပန်နိုင်ငံပြီးရင်မြန်မာနိုင်ငံအပေါ်လူငွေအများဆုံးပေးတဲ့နိုင်ငံဖြစ်ပြီးမြန်မာကျောင်းသားတွေအတွက်ပညာသင်စုတွေကိုလည်းအတော်များများစီစဉ်ပေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလကတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဂျာမနီနိုင်ငံကို3ရက်ကြာတွားရောက်ခဲ့ပြီးအဲ့ဒီမှာဝန်ကြီးချုပ်အင်္ဂလာမာကယ်သမရယခင်ဂေါ့ခ်တို့နဲ့ဘာလီမှာတွေ့ဆုံခဲ့ပြီး နိုင်ငံတကာဗီလီဘရန့်စုကိုလည်းလက်ခံရယူခဲ့ပါတယ်ခင်ဗျာ
။ကိုရဲ့နိုင်တင်ပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့မြန်မာပြည်သတင်းတပုတ်ကိုပဲဆက်ပြစေ။မြန်မာနိုင်ငံမှာပြည်ဝင်ခွင့်ဗီဇာလျှောက်ထားရမှာအင်တာနက်အွန်လိုင်းကနေတဆင့်လျှောက်ထားလို့ရတဲ့ e-visa စနစ်ကိုစက်တင်ဘာ1ရက်နေ့ကနေစပြီးခွင့်ပြုပေးလိုက်ပါပြီ။အမေရိကန်ပြည်ထောင်စု၊ဗြိတိန်၊အီတလီ၊အာဆီယံနိုင်ငံတွေအပြင်တရုတ်၊ဂျပန်နဲ့မြောက်ကိုရီးယားအစရှိတဲ့နိုင်ငံပေါင်း52နိုင်ငံကမြန်မာနိုင်ငံတွင်လာရောက်လည်ပတ်မဲ့နိုင်ငံခြားသားခရီးသွားဧည့်သည်တွေအတွက်ခရီးသွားဗီဇာကိုပဲအဓိကလျှောက်ထားခွင့်ပြုတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ဝင်ရောက်လာမဲ့နိုင်ငံခြားသားခရီးသွားတွေအတွက်အွန်လိုင်းဗီဇာအကြောင်းအပြည့်အစုံကိုကိုစီသူကပြောပြပေးမှာပါ။
ဟုတ်ကဲ့ပါမြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံခြားသားခရီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာကိုအင်တာနက်အွန်လိုင်းကနေလျှောက်ထားနိုင်မဲ့ e-visa စနစ်ကိုစက်တင်ဘာလ1ရက်နေ့မှာစတင်လိုက်ပါပြီ။မြန်မာနိုင်ငံတွင်တန်ရုံဖွင့်လှစ်ခွင့်ရရှိထားတဲ့နိုင်ငံပေါင်း50နိုင်ငံကနိုင်ငံခြားသားခရီးသွားတွေအတွက် tourist visa ခရီးသွားဗီဇာကိုပဲအဓိကထားလျှောက်ထားနိုင်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကပြောပါတယ်။ e-visa လျှောက်ထားနိုင်တဲ့နိုင်ငံတွေထဲအမေရိကန်ပြည်ထောင်စု၊ဗြိတိန်၊အီတလီနိုင်ငံတွေအပြင်မြောက်ကိုရီးယားနိုင်ငံလည်းပါဝင်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးကပြောပါတယ်
။50နိုင်ငံမှာကျွန်တော်မြန်မာနိုင်ငံမှာတန်ရုံးဖွင့်ထားတဲ့နိုင်ငံတွေကိုပြီးလာဖြစ်ပါတယ်။ဆိုတော့ North Korea ကျွန်တော်မြန်မာနိုင်ငံမှာတန်ရုံးဖွင့်ထားတဲ့နိုင်ငံဖြစ်ပါတယ်။ဘာချန်နဲ့ဘာချန်မှာရှိ။နောက်ဒုတိယဆက်ကဘယ်လောက်ရင်းနှီးလဲဆိုတော့ဒီဥစ္စာအတွက်ကျွန်တော်ကနေဦးဒေါ်လာ18တန်းလောက်ရင်းနှီးမယ်လို့စီမံထားပါတယ်။နောက်အဲ့တော့ကဘာလို့လဲဆိုတော့ IT နဲ့ပတ်သက်တဲ့အရာတွေလုပ်တာပေါ့။နော် update ဖြစ်တဲ့ PC တွေကလည်းလုပ်ပါမယ်။တော့ idea လည်းအများအား upgrade လုပ်နေမှာဖြစ်တဲ့အတွက်ကြောင့်အချိန်တိုင်း upgrade လုပ်မှာဆိုဒီ company ကပဲတောင်းပြီးတော့ upgrade လုပ်တော့ခြားတော့ server လည်းရှိတယ်။နောက်ဒီမှာ test set တချွေးနေဆိုလို့ရှိရင်တဘောတစ်ရက်နှစ်ရက်ချွေးနေဆိုရင်ဘယ်လိုကျွန်တော်အစားထုတ်ပေးမလဲ။တစားစားပေါ့ဥမာလည်းဟို market လို့တစားစားဖြစ်သွားတယ်။အကြာကြီးဒီမှာ failure ဖြစ်မှာဆိုရင်ဘယ်လို backup လုပ်မှာဆိုပြပမှာမှာအစားကျွန်တော်ဒီ backup လုပ်တဲ့ system ရှိပါတယ
်။ online ပြည်ဝင်ခွင့်လျှောက်ထားမှု e-visa ရဲ့စမ်းသပ်အောင်မြင်မှုပေါ်မူတည်ပြီးတော့ကမ္ဘာနိုင်ငံအားလုံးကနေe-visa လျှောက်ထားလို့ရအောင်ဆောင်ရွက်ပေးသွားမယ်လို့ပြည်ထောင်စုဝန်ကြီးဦးခင်ကြီးကပြောပါတယ်။အခု e-visa စနစ်စတင်ချိန်မှာတော့ရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်ကနေတဆင့်ဝင်ရောက်မဲ့ခီးတဲ့တွေအတွက်စတင်လိုက်တာပါ။အခု e-visa စနစ်ရဲ့အောင်မြင်မှုပေါ်မူတည်ပြီးတခြားနိုင်ငံတကာလေဆိပ်တွေအပြင်မြန်မာနိုင်ငံတွင်ဝင်ရောက်နိုင်တဲ့နေဆက်ဝင်ထွက်ပေါက်တွေအပါအဝင်ဝင်ထွက်ပေါက်အားလုံးကနေခွင့်ပြုပေးသွားမယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကညွှန်ကြားမှုချုပ်ဦးမမောင်တန်းကပြောပါတယ်
။နိုင်ငံတကာခီးသွားအနေနဲ့ဝင်ရောက်တဲ့ဥစ္စာကရန်ကုန်လေဆိပ်ကဝင်ရောက်တာအများဆုံးဖြစ်ပါလေ။ဒါကြောင့်ကျွန်တော်တို့ကရန်ကုန်လေဆိပ်ကိုစတင်ပြီးတော့ဆောင်ရွက်ခြင်းဖြစ်ပါလေ။ဒါဒီနေရာမှာကျွန်တော်တို့ဆက်ပစ္စည်းကိရိယာတွေနောက်တစ်ခါကျွန်တော်တို့ဒီ e-visa လုပ်ငန်းဆိုတာကအခုမှကျွန်တော်တို့နိုင်ငံမှာစတင်ပြီးတော့ဆောင်ရွက်ရတဲ့လုပ်ငန်းဖြစ်တဲ့အကြောင်းဒီပေါ်မှာဟလာအကျိုးပြည့်ဒီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ပြုပြင်ရမှာ၄ပြောင်းလဲရမှာ၄ဟလာဤပညာပိုင်းပံပိုးရမယ့်အပိုင်းလေးဒီဟာတွေကိုကျွန်တော်ပြည့်ပြည့်စုံစုံနဲ့ကာကနနာဆောင်ရွက်သွားခြင်းတဲ့တကြောင်ရန်ကုန်လေဆိပ်ကနေပြီးတော့ကျွန်တော်စတင်ဆောင်ရွက်ခြင်းဖြစ်ပါတယ်ပြီးတဲ့အခါမှာကျွန်တော်အလားတူပဲမန္တလေးလေဆိပ်နေပြီးတော့လေဆိပ်ဒါအပြင်ကျွန်တော်နိုင်ငံတကာဝင်ထွက်ပေါက်ဖြစ်သတ်မှတ်ပြီးဖြစ်တဲ့ကျွန်တော် border gate ပေါက်တွေနေကအစကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ဆိုပြီးကျွန်တော်မှအစီအစဉ်ရှိပါကြောင်းရှင်းလင်းပြပြလို့ပါတယ
်လျှောက်ထားလို့သူခီးသွားတဲ့အနေနဲ့ online ပြည်ဝင်ခွင့်အတွက်လျှောက်ထားတဲ့အခါလူမှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ e-visa internet ဆာမျက်နှာကိုဝင်ရောက်ပြီး American dollar 50ပေးသွင်းကလျှောက်ထားမှာဖြစ်ပါတယ်။လျှောက်ထားမှုကိုလက်ခံမခံတနာ yı အတွင်းအကြောင်းပြန်မှာဖြစ်ပြီးတော့ပြည်ဝင်ခွင့်ပြုမပြုကိုတော့5ရက်အတွင်းအကြောင်းပြန်မယ်လို့လာဝကရဲ့ internet ဆာမျက်နှာမှာဖော်ပြထားပါတယ်။နိုင်ငံပေါင်း50နိုင်ငံကမြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံခြားသားခီးသွားဧည့်သည်တွေကို online ပြည်ဝင်ခွင့်ခွင့်ပြုတာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အမည်မဲ့စင် Blacklist စာရင်းဝင်သူတွေနဲ့နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့အမည်မဲ့စင်ဝင်သူတွေကိုတော့လျှောက်ထားမှုကိုလက်ခံမှာမဟုတ်တဲ့အကြောင်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံတွင်2013ခုနှစ်နိုင်ငံခြားသားခီးသွွားဝင်ရောက်မှုဥယျာဉ် 1.4 တန်းဝင်ရောက်ခဲ့ပြီးတော့အခုနှစ်2014အတွက်တော့ခီးသွွားဥယျာဉ် 3တန်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်အွန်လိုင်းကားတစ်စင်းပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုအောင်မြင်ခဲ့ရင်တော့လာမယ့်2015